တနင်္သာရီတိုင်းဒေသကြီးထဲမှာစစ်အုပ်ချုပ်ရေးကျင်ညာပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပုံမှုပြင်းထန်လာပြီးစစ်ပေးဆောင်ပြည်သူ 3,000 ကျော်အထိမြင့်တက်လာနေပါတယ်။အခုရပိုင်းမှာပဲပလောဘက်စစ်ပေးဆောင် 1,000 ကျော်ထပ်တိုးလာပါတယ်။ဒေသအေဂျင်စီဆိုပြီးထိုင်းဘက်ကနေပြန်လာခဲ့ကြတဲ့စစ်ပေးဆောင်တွေကိုအဆက်အသွယ်မရတာတွေလည်းရှိနေတယ်ဆိုတာကိုမအေးမှာပြောပြပေးပါဦးခင်ဗျာ။
မြန်မာနိုင်ငံတနင်္သာရီတိုင်းဒေသကြီးထဲမှာစစ်အုပ်ချုပ်ရေးကျင်ညာပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်လာပြီးစစ်ဘေးရှောင်ပြည်သူ 3,000 ကျော်ထိဖြစ်လာသလိုနေ့စဉ်လဲထောင်ကနန်းနဲ့တိုးလာနေကြောင်းပလောဘက်မှာတော့စစ်ဘေးရှောင်ဦးရေပိုများလာတယ်ဆိုပြီးဒေသခံတို့ကပြောပြပါတယ
်ခုလက်ရှိကတော့ဒီ 3,000 ကျော်ရှိသွားပြီပေါ့ 3,000 ကျော်ထက်မှမှာ 2,800 လောက်ကတော့ဟိုမတကယ်စစ်ဘေးရှောင်နေရတဲ့နေသားမျိုးရှိတယ်ပေါ့တချို့ကလည်းအဲ့မျိုးကိုဖြစ်နေတဲ့အခါကျမှဒီ URI တက်မှာနေတွေတက်မှာနေလို့မရလို့ဆိုပြီးဆိုတော့ကျွန်တော်တို့ဒီဘိတ်မြို့ပေါ်ကိုဒီပြောင်းရွှေ့နေထိုင်လာတဲ့ခါလည်းရှိတယ်ခင်ဗျာ။ဒါကမှလည်းနေလို့မရလို့ဒီမြို့ပေါ်ကိုတိတ်ချောင်းလာတဲ့အချိန်မှာလည်းအဲ့လိုမျိုးဟိုစစ်စစ်ဖက်စစ်ခံရတဲ့မျိုးတော့ဒီပြီးလို့တော့ခါကျတော့ဘယ်ပြီးလို့ဘယ်တွားလို့နေရမှာကိုမသိတဲ့ပုံစံမျိုးကဖြစ်နေတာပေါ့ခင်ဗျာ။ဟုတ်ကဲ့။ဘလော့ဘက်မှာလည်းပဲခုခုရဲ့ဘက်မှာလည်းဒီတကယ်ဖြစ်လို့နေရာဒီတချို့ရှိတယ်ပေါ့အဲ့ဆက်မှာလည်းပူပူကိုဒီပိုင်းမှာပေါ့အစီအစဉ်ချောင်းတစ်ထောင်လောက်ကိုတူလာတာမျိုးရှိတယ်ဗျာ
တနင်္သာရီတိုင်းကတိုက်ပွဲတွေကြောင့်ကော့တောင်းခရိုင်ခမောက်ကြီးမြို့နယ်ရှမ်းကိုစုကျေးရွာသားတွေဟာထိုင်းဘက်ခြမ်းရနောင်းဖက်တီထွက်ပြေးရတာတွေလည်းရှိနေပါတယ်တိုက်ပွဲတွေရက်တာနဲ့ထိုင်းဘက်ကလည်းမြန်မာဘက်ကိုပြန်ပို့ပေးခဲ့ပါတယ်စစ်ကောင်စီဘက်ကလည်းစစ်ဘေးရှောင်တွေကိုနေရက်ပြန်ဖို့ဖိအားပေးပြန်ခေါ်လာတယ်လည်းလုပ်ခဲ့တယ်လို့ဆိုပါရယ်ထိုင်းဘက်ကပြန်လာတဲ့စစ်ဘေးရှောင်တွေကိုတော့ဆွေမျိုးသားချင်းတွေကအဆက်အသွယ်မရဖြစ်နေတယ်လို့လည်းပြောပါရယ
်တိုက်ပွဲတွေမရှိတော့ဘူးနေရာဟိုနေချမ်းသွားပြီးဟိုဘာမှမဖြစ်တော့ဘူးဆိုတော့ထိုင်းအနာဘယ်တဲ့တို့ဖြီးပြီးဟိုဘာဖြစ်နေပြီးတော့ဟိုထိုင်းဘက်ကလည်းရှိဆောင်နေတဲ့စစ်ဘေးရှောင်တွေအကောင်လုံးသူတို့ဖိအားပေးလောက်ဆောင်သွားတာမျိုးရှိရပါတော့အဲစစ်ဘေးရှောင်တွေတတ်ထားတဲ့နေရာကျတော့ဒီစစ်ကောင်စီနဲ့မနေဘူးမနီမွေးဖြစ်တဲ့နေရာလည်းဖြစ်တဲ့ခါကျတော့ပေါ်သွားပြီးနှစ်ရက်သုံးရက်လောက်ကြာတော့တိုက်ပွဲတွေဖြစ်တာပေါ့တက်ဆောင်နေရာဘလို့နေသားဘလို့ချင်းနေမျိုးရှိလဲဆိုပြီးဘလို့မှဟိုစီလို့ဟိုဘောစောစားလို့မရတဲ့နေသားပုံစံမျိုးဖြစ်သွားတာက
စစ်ကောင်စီဘက်ကတနင်္လာရီတိုင်းတွင်းကပလောမြို့နယ်နဲ့တနင်္လာရီမြို့နယ်တို့ကိုဖေဖော်ဝါရီလအတွင်းမှာစစ်အုပ်ချုပ်ရေးကျင်ညာပြီးတဲ့နောက်ဖုန်းလိုင်းနဲ့အင်တာနက်လိုင်းတွေလည်းပြတ်တောက်နေပြီးဆက်သွယ်ရေးအခက်အခဲတွေရှိနေပါတယ်မြန်မာနိုင်ငံတနင်္လာရီတိုင်းဘက်ကတိုက်ပွဲတွေကြောင့်ဖေဖော်ဝါရီလကစပြီးထိုင်းဘက်ကိုစစ်ဘေးရှောင်ရာကနန်းလောက်ထွက်ပြေးလာကြပြီးထိုင်းဘက်ကလည်းအဲ့ဒီနယ်မြေတွေမှာစစ်ရေးမတည်ငြိမ်မှုတွေကြောင့်လုံခြုံရေးတွေတိုးချဲ့ချထားတာတန်ဆူးကြိုးတွေကာယံထားတာတွေစစ်အေးရပြင်ဆင်တာတွေလှုပ်ဆောင်ထားခဲ့ပါတယ်အရင်တုန်းကတော့အဲ့ဒီနယ်မြေတွေဟာတိုက်ပွဲမရှိဘဲတည်ငြိမ်တဲ့ဒေသတွေဖြစ်ပြီးစစ်တပ်ကအာဏာသိမ်းပြီးနှစ်နှစ်အတွင်းမှာတော့တိုက်ပွဲတွေမကြာခဏဖြစ်ခဲ့ပါတယ်ရှင်